American နိုင်ငံရဲ့အမျိုးသားလုံခြုံရေးအတွက် AI ဉာဏ်ရည်ရုနည်းပညာကိုရူးရဲပို့ပြီးအလင်းအမြန်အသုံးပြုဖို့အတွက် American ထောင်လိုင်းဌာနတွေကရောပန်ဒဂန်ဆစ်ဌာနချုပ်ကပါညွှန်ကြားချက်အသစ်တွေကိုထုတ်ပြန်ကြပါတယ်။သမ္မတဂျိုးဘိုင်ဒန်ကချက်သရီးမှာဒီညွှန်ကြားချက်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါအမျိုးသားလုံခြုံရေးဆိုင်ရာမူကြမ်းအသစ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီး AI နည်းပညာမှာ American ပြည်တော်စုကဆက်လက်ဦးဆောင်မှုပေးနိုင်ဖို့ရည်ရွယ်သလိုတရုတ်လိုပြိုင်ဘက်နိုင်ငံတွေက AI နည်းပညာသုံးတိုက်ခိုက်လာမှာကိုကာကွယ်နိုင်ဖို့လည်းဖြစ်ပါတယ်။ AI လို့ခေါ်တဲ့ Digital နည်းပညာတိုးတက်နေတဲ့ခေတ်အတွက်ချပြခဲ့တဲ့ဒီမူကြမ်းမှာAI နည်းပညာသုံးပြီးလူခွင့်ရဒါမှမဟုတ်အရက်သားလွတ်လပ်ခွင့်ကိုထိခိုက်စေမဲ့လုပ်ရတွေမလုပ်နိုင်အောင်အတွက်အကာအကွယ်ပေးဖို့လိုအပ်တဲ့စီမင်းစည်းကမ်းတွေချပြထားတယ်လို့လည်းသမ္မတအင်ဗျူကပြောပါတယ်။ဒါအပြင်ဒီစီမင်းစည်းကမ်းသစ်တွေဟာအမေရိကန်တွေဆန်ထားတဲ့တန်ဖိုးနဲ့ကိုက်ညီတဲ့နည်းပညာတွေဖြစ်ဖို့လည်းအမျိုးသားလုံခြုံရေးဌာနတွေကလည်းလှုံ့ဆော်ကြမယ်လို့အမေရိကန်ယာရှိကြီးတူက VOA ကိုပြောပါတယ်။တကယ်လို့AI နည်းပညာသုံးဖို့အတွက်အမြန်မလုပ်ဘူးဆိုရင်ရန်သူရဲ့မဟာဗျူဟာကျတိုက်ခိုက်မှုကိုမပြောနိုင်မဲ့ခံရမယ်အန်တရာယ်ရှိနေတယ်လို့လည်းပြောပါတယ်။တရုတ်လိုနိုင်ငံမျိုးက AI နည်းသုံးနေချိန်မှာအမေရိကန်ကလည်းနောက်ဆုံးပေါ် AI နည်းပညာကိုသုံးရမှာဖြစ်ကြောင်းလည်းပြောပါတယ်။